အာဖဂန်နစ္စတန်မှာကြုံနေရတဲ့လူသားစာနာမှုအကြက်တွေကိုဖြေရှင်းဖို့အကူအညီပေးရေးကိစ္စတွေကိုကမ္ဘာစီးပွားရေးဆိုင်ရာပူးပေါင်းဆောင်မှုအဖွဲ့ G20 ခေါင်းဆောင်တွေအွန်လိုင်းကနေဆွေးနွေးကြဖို့ရှိပါတယ်။အာဖဂန်မှာဒါလီဘန်တွေဩဂုတ်လအတွင်းအာဏာရယူပြီးတဲ့နောက်လူညုံရေးအရစိုးရိမ်နေရတဲ့အခြေအနေတွေကိုလည်းထည့်သွင်းဆွေးနွေးမှာပါ။ G20 အစည်းအဝေးကိုအီတလီဝန်ကြီးချုပ်မာရီယိုဒရာဂီကကမ္ဘာကထလို့ကျင်းပတာဖြစ်ပြီးကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်အမေရိကန်သမ္မတဂျိုးဘိုင်ဒန်အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုဒီနဲ့တခြားဥရောပနိုင်ငံတွေကခေါင်းဆောင်တွေပါဝင်မယ်လို့မျှော်လင့်ရပါတယ်။အာဖဂန်နစ္စတန်ရဲ့လူသားစာနာထောက်ထားမှုနဲ့လူမှုစီးပွားအခြေအနေဟာကစစ်ကလေးရနဲ့တိုးပြတ်တော့မယ့်အခြေအနေရောက်နေပြီဆိုပြီးအကူအညီပေးဖို့ဥရောပသမဂ္ဂမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲလ်ကမနေ့က EU နိုင်ငံခြားရေးဝန်ကြီးများအစုအဝေးမှာကတိပေးပြောဆိုပါတယ်။လူသားစာနာမှုအကျပ်တဲ့ BN ရဲဆိုကြီးကိုဟန်တားဖို့အာဖဂန်ပြည်သူတွေလက်ထက်အကူအညီတွေတည်းရအောင်အကူအညီပံ့ပိုးတော့မယ်အကြောင်းနဲ့ဒါဟာဒါလီဘန်အုပ်ချုပ်ရေးကိုအဓိပ္ပာယ်ပြုတာမဟုတ်တဲ့အကြောင်း EU မူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲလ်ကပြောပါတယ်။ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကလည်းအာဖဂန်ရဲ့အခြေအနေဟာကူညီနိုင်ရင်ကူညီမကူညီနိုင်ရင်လုံးဝပျက်စီးတော့မယ့်အခြေအနေကိုရင်ဆိုင်ရတော့မယ်ဆိုပြီးတင်းလာနေကသတိပေးပါတယ်။